Israel နဲ့ Lebanon ချေဆက် Hezbollah အဖွဲ့အကြအပြစ်ခတ်ရစဲရေးသဘောတူညီချက်ဒီကနေ့နိုဝင်ဘာလ28ရက်မနေ့အစောပိုင်းမှာစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ယာယီအပြစ်ခတ်ရစဲရေးသဘောတူညီချက်ကနေဂါဇာမှာပါအပြစ်ရရေးလမ်းကြောင်းပေါ်ကိုဥတီသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နဲ့ပြင်သစ်ခေါင်းဆောင်တွေကလည်းပြောပါတယ်။ Israel လွှတ်တော်ကမနေ့အင်္ဂါနေ့မှာအတည်ပြုပေးလိုက်တဲ့ဒီအပြစ်ခတ်ရစဲရေးသဘောတူညီချက်ရနိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့ပြင်သစ်နိုင်ငံတို့ကအဓိကကြားဝင်ဆောင်ရွက်ပေးခဲ့ကြတာပါ။အဖြစ်ကရစေးသဘောတူညီချက်စတင်အသက်ဝင်တဲ့အချိန်ကစလို့လေဗနွန်နိုင်ငံတောင်ပိုင်းကိုမော်တော်ကားတွေအများပြားဥတီသွားနေကြပါတယ်။ဒီလူတွေဟာလနဲ့ချီဖြစ်ပေါ်ခဲ့တဲ့အစ္စရေးနဲ့ဟက်ဇ်ဘောလာအဖွဲ့အစည်းကတိုက်ပွဲတွေအတွင်းဘေးလွတ်ရာကိုထွက်ခွာပေးကြဖို့အစ္စရေးရဲ့ညွန်ကြားချက်တွေကြောင့်တခြားနေရာကိုထွက်ခွာရှောင်တိမ်နေခဲ့ကြသူတွေလည်းဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့အရင်ကဘေးလွတ်ရာကိုရှောင်တိမ်ပေးကြဖို့ညွန်ကြားချက်ထုတ်ပြန်ထားတဲ့နေရာတွေကဒေသခံတွေအနေနဲ့နေရပြန်မလာကြဖို့တတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။